ရခိုင်ပြည်နယ်မွန်တော့ခရိုင်ကိစ္စမှာဆွဆွဲခံရတယ်လို့စစ်တပ်ကပြစ်မှုတွေကျူးလွန်ကြောင်းတွေးရှိခဲ့ရင်တော့စစ်စည်းကမ်းအရအေးအေးယူသွားမယ်လို့တမတော်ကြီးရီလီညှိနှိုင်းကိုကဲမှုဗိုလ်ချုပ်ကြီးမြားထွန်းဦးကပြောကြားလိုက်ပါတယ်မွတ်စလင်မျိုးသမီးတွေကိုမရင်းကျင့်တာအပါအဝင်ဆွဆွဲရလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတိုင်းတကယ်ဖြစ်ခဲ့တယ်ဆိုတဲ့အထောက်အထားတွေအခုချိန်ထိတော့မတွေ့ရသေးဘူးလို့အင်္ဂါနေ့ကနေပြီးတော့မှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားတာပါအပြည့်စုံကိုတော့မဆုမြတ်မွန်ကတင်ပြပါလိမ့်မယ်ခင်ဗျာ
အောက်တိုဘာလ9ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းမှုအတွင်ရိုဟင်ဂျာတွေအပေါ်လူမဆန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂအပါအဝင်လူခွင့်ရေးအဖွဲ့တွေကဆွဆွဲနေကြချိန်မှာဆွဆွဲမှုတော်တော်များများအတွက်ခိုင်လုံတဲ့တပ်တွေအထောက်အထားမတွေ့ခဲ့ရဘူးလို့စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်ကိစ္စနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေအကြောင်းဖေဖော်ဝါရီလ28ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကြီးရည်လေးညှိနှိုင်းကုတ်ကဲရည်မှုဗိုလ်ချုပ်ကြီးမြာထွန်းဦးကအခုလိုပြောခဲ့တာပါ။အမျိုးသမီးတွေကိုမတိန်ကျင်တာအပါအဝင်တခြားဆိုးဆိုးဝါးဝါကျူးလွန်မှုတွေကြကြပြန့်ပြန့်ဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်တွေရဲ့စုံစမ်းမှုတွေအတွင်းလက်ခံနိုင်လောက်တဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့သတင်းတောက်တွေကိုသူကပြောခဲ့ပါတယ်။နယ်မြေရှင်းလင်းမှုတွေအတွင်းအိမ်အမြောက်အများကိုစစ်တပ်ကမီးရှို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းစုံစမ်းစစ်ဆေးနေပြီးတကယ်ဖြစ်ခဲ့တယ်ဆိုရင်စစ်စည်းကမ်းအရအေးယူသွားမှာဖြစ်တယ်လို့ပြောပါတယ
်။တင်းမီဒီယာတွေကပေါ်ပြထားတဲ့ပြစ်မှုတွေကိုကျူးလွန်တယ်လို့ကျွန်တော်တို့စစ်ဆေးပေါ်ပေါက်မယ်ဆိုလို့ရှိရင်ထုတ်ပြန်ထားတဲ့ဥပဒေတွေရအလကောင်စစ်စည်းကမ်းအရလကောင်ထိရောက်ပြင်းထန်စွာလည်းကျွန်တော်တို့အေးအေးဆောင်ရွက်သွားမှာပဲဖြစ်ပါတယ်။
မောင်နှောခရိုင်ထဲမှာစစ်တပ်ရဲ့ဆောင်ရွက်မှုတွေဟာရိုဟင်ဂျာတွေကိုမျိုးရုံးတပ်ဖြတ်တဲ့အခြေအနေမျိုးအထိရောက်နေပြီလားလို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တချို့ကမေးခွန်းထုတ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးကအခုလိုတုံ့ပြန်ပါတယ်
။ဒီလိုစုံစမ်းစစ်ဆေးတဲ့အခါမှာလူမျိုးတုံးအောင်တပ်ဖြတ်မှုတွေမတွေ့သလိုဘာသာရေးရဖိနှိပ်ချုပ်ချယ်မှုတွေမရှိတာကိုလည်းဒီဒေသမှာရှိနေတဲ့ဘင်္ဂလီလူဦးရေတွေရှိနေတဲ့ဗလီဘာသာရေးအဆောက်အဦတွေမော်လဝီဥယျာဉ်တွေတိုးတက်များပြားနေခြင်းတို့ကဒါတသက်ဖြစ်နေပြနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်
။နေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမောင်တော်ဒေသနေမြေရှင်းလင်းမှုတွေနဲ့ပတ်သက်လို့ဓာတ်ပုံတွေနဲ့လည်းရှင်းလင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အကြောင်းတနအိလောက်ကြာတဲ့ရှင်းလင်းမှုအတွင်းမှာမောင်တော်ဒေသအကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်လို့ပြပသတင်းမီဒီယာတွေနဲ့အဖွဲ့အစည်းတွေကတစ်ဖက်သက်ဆွဆွဲဖော်ပြမှုတွေရှိနေတယ်လို့လည်းဗိုလ်ချုပ်ကြီးမြတ်ထွန်းဦးကပြောပါတယ်။တမတော်အနေနဲ့တမတော်စစ်စေးရဲ့အရာရှိချုပ်ဦးစီးတဲ့စုံစမ်းစစ်စေးရဲ့အဖွဲ့ကိုဖွဲ့စည်းစုံစမ်းနေစေဖြစ်တယ်လို့နိုင်ငံတော်သမ္မတယုံနိုင်ငံတော်အတိုင်ပင်ခံယုံတို့ကလည်းစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းနေကြပြီးတော့လောလောဆယ်အထိတော့ဆွဆွဲချက်တွေဟာမှန်ကန်တယ်လို့ပြောနိုင်တဲ့အထောက်အထားမရှိသေးဘူးလို့ဆိုပါတယ်သူအဆိုအရန်ကရောဆွဆွဲမှုတွေလုပ်နေတာကိုစိတ်မကောင်းဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ
်ကျွန်တော်တို့နိုင်ငံတော်ကနေပြီးတော့ဆောင်ရွက်ပေးနေတာတွေကိုမျက်ကွယ်ပြုနေပြီးတော့တတိယအကူအညီဓာတ်တွေကိုမျက်ကွယ်ပြုနေပြီးတော့ဒီလိုအရန်ကရောဆွဆွဲမှုတွေလုပ်နေတာတွေကလည်းကျွန်တော်လေးစိတ်မကောင်းစရာကောင်းတယ်ဆိုတာကျွန်တော်အနေနဲ့တင်ပြလိုပါတယ
်ကြီးရည်လေးညှိနှိုင်းကုတ်ကဲရည်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးဖြစ်ပါတယ်ရိုဟင်ဂျာတွေအပေါ်တပ်မတော်ရဲ့ဆောင်ရွက်မှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာတပ်မတော်အကြီးအကဲတယောက်ကသတင်းစာရှင်းလင်းပွဲကိုပထမဆုံးလှုပ်ခဲ့တာဖြစ်ပါတယ်မြန်မာအစိုးရရဲ့ဆောင်ရွက်မှုတွေဟာရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံရရောက်နေတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂစုံစမ်းရေးမှူးရန်ဟီလီကလက်တတော်မှာပဲပြောခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်ထွက်ပြေးခဲ့ရတယ်လို့ဆိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုတွားရောက်တွေးဆမေးမြန်းခဲ့ပြီးတဲ့နောက်မှာသူကအခုလိုပြောခဲ့တာပါလူ့အခွင့်အရေးဆောင်ရွက်သူတချို့ကလည်းအစိုးရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တွေအနေနဲ့ယုံကြည်လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်မှာမဟုတ်ဘူးလို့ဝေဖန်နေကြပြီးတော့တီးခြားလွတ်လပ်ပြီးဗမ်းမလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုနေကြပါတယ်ရှင်